တရုတ်နိုင်ငံရဲ့ digital tissue လုံးမှုတွေမကြသေးမီကာလအတွင်းတစ်ချိန်တုန်းမြင့်တက်လာခဲ့တာကိုတွေ့ရတယ်လို့ American Cyber လုံခြုံရေးဆိုင်ရာကြောင့်ကျင်သူအဖွဲ့အစည်းကဟိုတုန်းကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါစတင်ဖြစ်ပွားပြီးဇန်နဝါရီလနောက်ပိုင်းမှာတန်တရားရှိဖွယ်တရုတ်အုပ်စုတစ်စုကစိုက်ဘာတရုတ်အသစ်လုပ်တာတွေကိုအဲ့ဒီကြွန့်ကျင်သူအဖွဲ့ကလေ့လာတွေ့ရှိခဲ့ရတာပါဇန်နဝါရီလ20ရက်နေ့ကစပြီး APT41 လို့ခေါ်တဲ့ဟက်ကာအုပ်စုတစ်စုရဲ့လှုပ်ရှားမှုတွေတဟုန်လုံးမြင့်တက်လာခဲ့တယ်လို့လည်း American Cyber လုံခြုံရေးကြွန့်ကျင်သူအဖွဲ့ FireEye ကပြောပါတယ်APT41 အုပ်စုဟာဈေးဝယ်သူတွေ၊ကွန်ပျူတာထုတ်လုပ်သူတွေနဲ့မီဒီယာအဖွဲ့အစည်းတွေကစလို့ကျန်းမာရေးအဖွဲ့အစည်းတွေနဲ့ပါရာဟီတာလုပ်ငန်းတွေကိုပြစ်မှတ်ထားတချို့လုပ်ခဲ့တယ်လို့လည်း FireEye INC ကပြောပါတယ်။ဒီလိုတချို့လုပ်မှုတွေမြင့်တက်လာခဲ့ရတဲ့အကြောင်းရင်းတော်တော်များများရှိနေမှာဖြစ်ပြီးအဲ့ဒီအထက်တရုတ်နဲ့အမေရိကန်တို့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲနဲ့လက်တလောကိုရိုနာဗိုင်းရပ်စ်ကြောင့်အရင်းပွားနေတဲ့အကြောင်းရင်းတွေလည်းပါဝင်လိမ့်မယ်လို့လည်းဆိုပါတယ်ခင်ဗျ။